ကချင်ပြည်နယ်ဖားကန့်မြို့နယ်တရားညီနောက်အနီးမှာကာမိုင်းဘက်ကနေပြီးတော့ဖားကန့်ဘက်ကိုလာတဲ့ရဲတပ်ဖွဲ့ဝင်6ဦးကို KIA ကချင်တပ်နဲ့ PDF ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကအင်္ဂါနေ့မနက်ပိုင်းကဖမ်းဆီးထိန်းသိမ်းခဲ့တယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီသတင်းထုတ်ပြန်ရေးအဖွဲ့ဘက်ကတော့ဒုရဲအုပ်ဦးစီးတဲ့ရဲတပ်ဖွဲ့ဝင်9ဦးအဆက်အသွယ်ပြတ်တောက်နေကြောင်းနဲ့ဒီကြောင်းနဲ့ပတ်သက်ပြီးစုံစမ်းဆဲဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုမတ်ရင်ချင်းနိုင်ပြောပြပေးပါရှင်။
ရဲတပ်ဖွဲ့ဝင်တွေဖမ်းဆီးခံခဲ့ရတဲ့နေရာဟာဖားကန့်မြို့နယ်ကာမိုင်းဖားကန့်လမ်းကတရားညီနောက်အနီးမှာဖြစ်တယ်လို့သိရပါဗျ။ဒေသခံတအူးကတော့ကာမိုင်းကနေဖားကန့်ဘက်ကိုလာတဲ့အရဲဝင်းနဲ့လက်နက်ကင်6ဦးဖမ်းခံရတယ်လို့ကြားသိရကြောင်း VOA ကခုလိုပြောပါဗျ။တ
ရားညီနောက်နဲ့ခုန်ဆိုင်သားမှာပေါ့နော်။ဟိုဟာစစ်သား6ယောက်လို့ပြောရတယ်။လက်နက်တွေရောပါလို့ပြော။ကျွန်တော်စစ်သားလို့ကြားလာတယ်။ဆက်ရေးလားစစ်သားလားလို့တော့အကြည့်စမကြည့်တော့ဘူး။ဒါကအရဲဝင်းနဲ့ပဲသွားလာနေကြတာ။အနာဒင်းရပြီးတောင်းဆိုဖမ်းတဲ့သဘောရှိတယ်။အဲ့ဒါတော့ဒီတော့တော့ဖတ်ရမယ်လို့ဆိုတာ။ဖမ်းတဲ့ဒီတရားတွေပေါ့
။အခြားဒေသခံတို့ကတော့ဖမ်းဆီးခံရသူတွေဟာရဲတပ်ဖွဲ့ဝင်တွေဖြစ်တယ်လို့ပြောပါတယ်
။ဖြစ်စဉ်ကသူတို့ကကာမိုက်ကနေတက်လာလို့ပြောတယ်။ဒီဘုံရောက်ကြတော့ဖမ်းရတာတော့အဲ့ဒါတော့သုံးလေးရက်တောင်ရှိပြီတဲ့။နောက်တစ်ခေါက်ကကားနဲ့ပြန်တက်လာတယ်။အဲ့ဒါလေးရေးတဲ့အဲ့ဒါ6ရက်ကားနဲ့ပြန်ကြအဲ့ဒါလေးဖမ်းသွားလို့ပြောတယ်။ဟဲ့လားလက်နက်နဲ့ပါတော့ရတယ်လက်နက်နဲ့ဖမ်းခံရတယ
်မြစ်ကြီးနားသတင်းဌာနကတော့အရဲဝင်းနဲ့ရဲတပ်ဖွဲ့ဝင်6ဦးကို KIA နဲ့ပြည်သူ့ကာကွယ်ရေးတပ်ကဖမ်းဆီးထားတာဖြစ်ကြောင်းဖော်ပြထားပါတယ်ဒီဖမ်းဆီးမှုနဲ့ပတ်သက်ပြီးစစ်ကောင်စီရဲ့ပြန်ကြားရေးအဖွဲ့ကတော့ဇူလိုင်လ5ရက်နေ့နေခင်း12နာရီအချိန်မှာဒူရဲအုပ်ဦးစီးတဲ့9ဦးဟာဖားကန့်ကိုပြောင်းရွှေ့တာဝန်ထမ်းဆောင်ဖို့တွားရောက်စဉ်ဖားကန့်ကိုမရောက်ဘဲအဆက်အသွယ်ပြတ်တောက်နေကြောင်းနဲ့ဒီဖြစ်စဉ်ကိုစုံစမ်းနေကြောင်းသတင်းထုတ်ပြန်ထားပါတယ်။ဒီသတင်းနဲ့ပတ်သက်လို့ KIA ကိုမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူး။ဒီလ5ရက်နေ့ညပိုင်းမှာတော့မြစ်ကြီးနားမြို့ကအေးမြတာယာရက်ွက်မှာပောက်ကွဲမှု5ကြိမ်ဖြစ်ပွားခဲ့ပြီးလူ2ယောက်ထိခိုက်ဒဏ်ရာရခဲ့ကြောင်းအခင်းဖြစ်ပွားရာအနီးကမြို့ကန်တအုပ်ကပြောပါတယ်။
အမေရောလေကိုမနာရေးခွဲလို့မဖြစ်ဘူးအဲ့ဒါငါခွဲလို့တော့ကြားတယ်ဘယ်ကဘယ်ကဖြစ်တယ်လဲမသိဘူးအဲဒီလားအရန်ဒီလားဒီကောင်အမေကရာအပိုင်းလေးဒီတော့စစ်တဲ့မစစ်စစ်ဒီအရေးမင်းကြီးကလက်ဆောင်ဆဲမှပြီးတယ်ပေါ်မှာရောနေနေပြီးတယ်ခါမှာရောနေနေပြီးတယ်ဒီမော်လီကမခုံးမှနေနေတယ်ဖြစ်တာ
အမဖြစ်သူကိုဆေးရုံပို့ဆောင်ကုသခဲ့ရပြီးမောင်ဖြစ်သူကတော့ဆေးရုံမတင်ရကြောင်းပြောပါတယ်ကချင်ပြည်နယ်မြစ်ကြီးနားမြို့မှာဘုံပေါက်ကွဲတာတွေမကြာခဏဖြစ်ခဲ့ပြီးဂျွန်လာအတွင်းကလေတဝင်းအတွင်းဘုံပေါက်ကွဲမှုဖြစ်ခဲ့တယ်လို့အထက်တန်းကျောင်းဆောင်တဆောင်လဲမိရှုခံခဲ့ရပါတယ်